ဘုံမူကြီးစောလဲခင်ဗျာအခုမန္တလေးမှာဖြစ်ပျက်ခဲ့တဲ့စုပူမှုတွေကိုဘယ်လိုများသုံးသပ်ပါသလဲခင်ဗျာ
မန္တလေးမှာဖြစ်တဲ့စုပူမှုတွေကတော့အဒီနှစ်ပိုင်းအတွင်းမှာအမြန်မာတနင်္ဂနွေလုံးမှာဖြစ်ပျက်ခဲ့တဲ့ဘာသာရေးပြစ်ပခတ်တွေလို့ဒါသေးတော်ဆုံးဆောင်မှုတွေကနေပြီးတော့ဖြစ်လာတာဖြစ်ပါတယ်ဒီသေးတော်ဆုံးဆောင်မှုတွေကလည်းတူတူရောက်တဲ့သေးတော်ဆုံးဆောင်မှုပုံစံမျိုးမဟုတ်ပဲနဲ့အဖွဲ့အစည်းတစ်ခုခုကနေလို့သင်္ကြန်တရားဖန်တီးတဲ့အခြေအနေမျိုးကိုကျွန်တော်သိရပါတယ်နောက်တစ်ချက်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအပေါင်းမ46ကျေးဇူးရလျှောက်မှုအချိန်ကောင်းလာတဲ့အချိန်မှာပေါ်ပေါက်လာတာဖြစ်တဲ့အတွက်အဒါဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုမကင်းစင်ကြီးနဲ့ပြန်အားစုတွေကပြင်ပစက်ဆက်ဖန်တီးလာတယ်လို့တော့ကျွန်တော်ကဒီလိုပြောပါတယ်
ဘာကြောင့်ဒီဘာသာရေးနဲ့လူမျိုးရေးကိုဒီချိန်မှာရှေ့တန်းတင်နေကြတာလဲခင်ဗျာ
။ဟုတ်ဒါကတော့ကျွန်တော်တို့ကမြန်မာနိုင်ငံအတွင်းမှာရှိတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံဒီလူမျိုးကနေပြီးတော့ကျွန်တော်ခုနပြောရည်ပေါ့နော်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေစီစဉ်ရေးအတွက်လက်တွဲပြီးတော့ညီညွတ်ညွတ်နဲ့အစိုးရနေကြတဲ့ဒီစစ်တဲ့ခါကျအစီလူလူတို့ရဲ့ဒီရောက်ရှားမှုကြီးကိုအားနည်းတော့အောင်ပြုတော့အောင်လေကုံဆုံးနဲ့အောက်တန်းတုံညာဖြစ်တဲ့ဘာသာရေးပြိခါတွေကိုအတုံးပြလာတာပဲဖြစ်တယ်လို့တွေ့ရပါတယ
်။ဟုတ်ကဲ့ဒီပฏิပက္ခတွေကိုကြည့်တော့ဒီမိထီလာဘက်မှာဖြစ်တာပဲကြီးကြီးအခုကိစ္စမှာပဲဖြစ်ပြီးဒီစိုက်ကယ်စီးတဲ့လူတစုပါဝင်နေတယ်ဆိုတာမျိုးနောက်ပြီးစုပူမှုမှာပါဝင်ပတ်သက်သူတွေဟာအဲ့ဒီဒေသကနေမဟုတ်ဘူးဆိုတာကျွန်တော်မိထီတာမှာလည်းကြားရတယ်အခုမန္တလေးမှာလည်းဒေသကနေတရင်ဇင်းမြစ်တရားပြောတယ်ခင်ဗျာအဲ့တော့ဒါကဘယ်လိုအဖွဲ့အစည်းမျိုးတွေဖြစ်နိုင်တယ်လဲခင်ဗျာ
ဒီကြလာတခုကတော့ဗျာနန်းလေးမှာဘာသာရေးပြိပခရှိအောင်ပြေဆိုလုံးတော်တယ်အဲဆိုင်ကယ်ရှိတဲ့ဒေသခံမဟုတ်တဲ့လူ20 30အုပ်ကြီးကသူ့ပုံတောင်းရတယ်ဒီဘောမှာတာဝန်ရှိသူတွေကလည်းဒီရအောင်ရင်းမရှိဘဲနဲ့ရက်ကြည့်နေတယ်ဆိုတဲ့အခြေအနေတွေလည်းကျွန်တော်သူကြားရတယ်ဒါကတော့ဒီလူတို့ရဲ့ဆန္ဒကိုတားဆီးခြင်းနဲ့ပေါ့ဗျာအကြည့်လူလူကိုအစင်ဆက်ဒုက္ခကြရတဲ့လူတစုရဲ့လက်ရာဆိုတာကတော့သိကြပါလေအဲ့တော့ဟိုကြည့်သူလူလူကိုပြန်နာဖြစ်စီကိုဆက်လက်ဖက်တွေထားခြင်းနဲ့လူတစုကဒုက္ခပေးနေတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့မုံမူးစောလင်ခင်ဗျာဒီအပိုင်းမှာပဲကျွန်တော်တို့မွန်းတဲ့နေဂျာနယ်ကအဲဒီရာ3ရက်ကိုမနေ့ကတက်ဆိုင်ရခေါ်ယူမေးမြန်းနေတယ်လို့ကြားပါတယ်ခင်ဗျာသူတို့ဒီဂျာနယ်မှာကဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြအစိုးရအဖြစ်ပြည်သူတွေကတင်မြှောက်ကြောင်းအဖွဲ့တခုကထုတ်ပြန်ကြေညာတယ်ဆိုတော့သူတို့အဲ့ဒါခေါင်းစဉ်တင်လိုက်တယ်ပေါ့ဗျာအဲ့တော့အခုအခြေအနေကဒီမီဒီယာတွေနဲ့ပတ်သက်တဲ့ပြောဆိုဝေဖန်တာတွေလည်းတော်တော်များများထွက်တယ်မန္တလေးကိစ္စမှာလည်းမီဒီယာတခုကြောင်းဆိုတာမျိုးပြောတာတွေထွက်တယ်ပေါ့ဗျာအဲ့တော့ဒီကျွန်တော်ဒီစာနယ်ဇင်းသမားတွေရဲ့ရပိုင်권နဲ့တာဝန်ပိုင်းကိုရောလက်ရှိအခြေအနေနဲ့ရှင်းပြရင်ဘာများပြောနိုင်မလဲခင်ဗျာ
အဲကျွန်တော်တို့ကတော့အခြေခံအဖြစ်ကိုမီဒီယာလွတ်လပ်ခွင့်ကိုအစိုးရကထိန်းချုပ်တာမီဒီယာသမားတွေကိုအပေါ်အစိုးရကအရေးယူတာကိုတော့အဲကျွန်တော်ကဟိုမလိုလားဘူးဒါကိုကျွန်တော်ကဟိုစံွက်ချင်တယ်ပေါ့ဒါပေမဲ့တစ်ခါလေအခုလိုတိုင်းချီအခြေအနေကဒီမှာမှရှုပ်ထွေးပြီးတော့ပေါ့ဗျာပြည်သူလူထုရဲ့ဆန္ဒကိုဟန်တားတဲ့သူတွေကဒီရှုပ်ထွေးတဲ့အခြေအနေကိုအဆုံးချပြီးတော့ဟိုလှုပ်ဆောင်နေတဲ့ကာလမျိုးမှာတော့သတင်းသမားတွေအနေနဲ့ကတော့သူတို့ကစဉ်စဉ်ချင်းချင်းနဲ့အလို့တင်တယ်ပြည်သူလူထုရဲ့အကျိုးရှိဖို့ထိခိုက်စေတဲ့သတင်းမျိုးဆိုလို့ရှိတော့ကျွန်တော်ကအထက်သင်းမဲ့နဲ့ကျွန်တော်ရှောင်ရှားတင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အခုလိုကာလမျိုးမှာဒီဒေါအောင်ဆန်းစုကြည်တို့အမျိုးသားဒီမိုစီအဖွဲ့ချုပ်ဖြစ်စေတခြားတိုင်းသားဘုံမီဆော့လင်တို့အဖွဲ့အစည်းအပါဝင်ပေါ်တော့အဖွဲ့အစည်းတွေဟောဒီဂျာပြအစိုးရဆိုတာမျိုးကိုမြန်မာပြည်မှာဖြစ်နေတဲ့တင့်တော်တယ်ဆိုတဲ့အယူဆမျိုးရှိကြလားဗျာ
အဲကျွန်တော်တို့ကတော့မရှိပါဘူးကျွန်တော်တို့ခရမ်းကျစ်တဲ့ပါတီပါဝင်ပေါ့နော်ကျွန်တော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စီအတိုင်းရင်းသားပါတီတွေနိုင်ငံရေးအင်အားစုတွေညာစုကြီးကသဘောထားကတော့အကြောပြအစိုးရဖွဲ့စည်းရေးမဟုတ်ဘူးကျွန်တော်တို့ကပင်လုံစစ်တပ်အခြေခံညီလာခံညီတရားကျင်းပပြီးတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်စည်းရေးပဲဖြစ်ပါဆရာဒါကြောင့်မို့ကျွန်တော်တို့ဟုတ်လားဒီကြောပြအစိုးရဖွဲ့စည်းရေးဆိုတဲ့ကိစ္စကိုတင်လာကတော့ဟိုအစီအစဉ်လူလူရဲ့သဘောထားနဲ့ကျွန်တော်တို့နိုင်ငံအားစုတွေအများစုရဲ့သဘောထားမဟုတ်ဘဲနဲ့ဖွဲ့စည်းအောင်လုပ်ချင်တဲ့ပေါ့လူတစုရဲ့လုပ်ရမျိုးကျွန်တော်မှတ်ပါတယ်
။ဟုတ်ကဲ့ဘုံမီးစောလင်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကလည်းစင်ပြခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်။